မင်္ဂလာပါကျွန်တော်ကတော့ကိုရရဖြစ်ပါတယ
်သူရရှင်များမင်္ဂလာပါရှင်ကျမကတော့မတ်နှင်းစီပါဘဝပုံရိပ်အစီအစဉ်မှာကိုရရနဲ့အတူပါဝင်တင်ဆက်ပေးသွားမှာဖြစ်ပါတယ်နောက်တော့ဆင်ကြားဖို့ခေါ်ပြလိုက်ပါရစေရှင်သူရရှင်များရှင်လူတိုင်းမှာခံစားချက်တွေရှိကြပါတယ်အကြောင်းအရာတစ်ခုကိုနက်နက်နဲနဲခံစားတတ်တဲ့သူတွေရှိသလိုတမန်ငါရှန်ငါခံစားတတ်တဲ့သူတွေလည်းရှိပါတယ်။ခံစားတတ်တဲ့ခံစားမှုအတိတ်အနဲ့ပဲကွာတယ်။နာကျင်တတ်တယ်၊ကျဉ်းနာတတ်တယ်၊စားလောင်တတ်တယ်၊ဒေါသဖြစ်တတ်တယ်၊ရည်တတ်တယ်၊ငိုတတ်တယ်။ခံစားချက်အမျိုးမျိုးကတော့လူတိုင်းမှာရှိစမြဲပါ။ခံစားချက်ကြောင့်ဘဝအခြေအနေတစ်ခုပြောင်းလဲတိုးတက်သွားတဲ့သူတွေရှိသလိုခံစားချက်ကြောင့်ပဲဘဝပြက်ခဲရတဲ့သူတွေလည်းရှိပါတယ်။ခံစားချက်နဲ့ဖွဲ့ဆိုထားတဲ့သချင်းတွေ၊ကြပြားတွေ၊ဝတ္ထုတွေရှိတယ်၊ရုပ်ရှင်တွေရှိတယ်လူတွေဟာလူအဖွဲ့အစည်းအကြောင်းကိုပဲစိတ်ဝင်စားတတ်တာကြောင့်လူတွေအကြောင်းတင်ပြထားတဲ့တင်ဆက်မှုတွေကိုလူတွေကပဲစိတ်ဝင်စားခံစားကြပါတယ်။ဒါတွေမကသေးပါဘူး။လူများမှသာမကတရိစ္ဆာန်တွေမှာတောင်ခံစားချက်တွေကိုတွေ့နိုင်ပါတယ်။ဒါကြောင့်လဲဒီကနေ့မှာတော့ခံစားချက်နဲ့ပတ်သက်ပြီးနာတော်ရဆင်သူပြိသက်တွေကိုခံစားမှုဆိုတဲ့ခေါင်းစဉ်အောက်မှာအတူတကွခရီးဆက်ကြဖို့ခေါ်ဖိတ်လိုက်ပါရစေလားရှင်။
ကျွန်တော်တို့တွေငငယ်တုန်းကဆိုရင်မိဘအတော်အဖိုးအဖွားတွေကအဲ့ရဝင်ပုံမြင်တွေပြောပြတတ်ပါတယ်တရိစံလေးတွေနဲ့ပတ်သက်တဲ့ပုံမြင်လေးတွေပညာရှိတွေရဲ့ပုံမြင်တွေတခြားဘုဒ္ဓတရားစရာပုံမြင်လေးတွေကိုပြောပြတတ်ပါတယ်လဘောကယုံကလေးနဲ့စံဖွတ်တဲ့အဖိုးကိုပုံမြင်ဆိုရင်ဇလန်းကိုတိတိကျကျမမတ်မိတော့ပေမဲ့လို့လပညာတွေမှာမိုးကောင်းငင်ကလကိုမော့ကြည့်ရင်ရံဖန်ရံခါတတိယပြီးပြုံးမိပါတယ်ဒါတွေဟာဒီကနေ့တက်တီတိုင်းကျွန်တော်တို့ရဲ့စိတ်ကိုဖန်ဆာထားနေစေပါစိတ်ထဲမှာလည်းမတိမသာလွမ်းမိုးနေစေပါတခါတည်းံတရေတစေပုံမြင်တွေကိုကျွန်တော်တို့စုပြီးနားထောင်ကြတဲ့အခါမှာဆိုရင်ပုံပြောသူတွေရဲ့ဇလန်းဇက်ွက်လေးယူလေးသိန်းအနှိမ့်အမြင့်မော်မူတည်ပြီးကျွန်တော်တို့ကလေးတွေကြောက်ပြီးအလဲကောင်းနေရာကိုရဖို့တိုးဝေနေရာလူချတဲ့ဘဝကိုပြန်ပြီးသတိရမိပါတယ်ညအိယာဝင်တဲ့အခါမှာလဲကြောက်လိုက်တာမပြောပါနဲ့တော့ဒါပေမဲ့လို့နောက်ထပ်အခါတွေမှာကြုံရင်လဲအဲ့ဒီတရေသစေပုံမြင်တွေကိုပြန်ပြီးနားထောင်ဖြစ်ကြတာပါပဲနားထောင်လို့လဲကောင်းကြတာကို
ဒီလိုပါပဲအမှုပညာတွေတွေကိုချစ်တဲ့စိတ်နဲ့ဆွဲလန်းစိတ်တွေလဲရှိတတ်ပါတယ်ကျမငငယ်တုန်းကဆိုရင်ခင်တန်းနုညွတ်ဝင်းကြော်ဟင်းတို့ကိုသဘောကျတယ်သူတို့တွေရဲ့ရုပ်ရှင်တွေကဇလန်းတွေကိုကြည့်တယ်သူတို့ပါဝင်တဲ့ရုပ်ရှင်တွေကဇလန်းတွေကိုကြည့်တဲ့အချိန်မှာသူတို့ခံရတဲ့အခါမှာစိတ်ထဲမှာမခံချင်ဘူးသူတို့အနိုင်ရတဲ့အခါမှာကျေနပ်ရတယ်အဲ့ဒီငင်းစင်အချိန်ကရုပ်ရှင်ဆိုတာဖြောပြေမှုတသက်ဖြစ်တာကိုမဝေခွဲတတ်တော့ကိုယ်ပိုင်ခံစားချက်နဲ့ရောထွေးပြီးရှုပ်ကုန်တာပေါ့ရှင်လူဆိုးတွေလူချမ်းတွေကိုလည်းတိတ်မုန်းပါတယ်အခုအချိန်နေမှာတော့ဓာရီကိုနားလေပိုင်ချခံစားတတ်လာပါပြီအဲ့ဒါလိုပါပဲကူခေကူချိန်ထိရုပ်ရှင်နဲ့ပတ်သက်ပြီးဇလန်းကိုခံစားပြီးမျက်ရည်ကျတတ်တဲ့သူတွေပျော်ရွှင်တတ်တဲ့သူတွေကျင့်တဲ့ပီတိဖြစ်ရတဲ့ခံစားချက်တွေရှိနေအောင်မှာပါရုပ်ရှင်အကယ်ဒမီပေးပွဲလေးရောက်လာပြီးဆိုရင်လေအိမ်တိုင်းကမိသားစုတွေရောလူကြီးလူငယ်မရွေးကိုချစ်ခင်ရတဲ့ဆွဲလန်းနှစ်သက်ရတဲ့မင်းသားမင်းသမီးအကယ်ဒမီရမရအတွက်ရတဲ့မအေးရတဲ့သူတွေလည်းရှိတတ်ပါတယ်ကိုထမင်းကိုစားပြီးနေတယ်ဆိုပေမဲ့ဒါရီဟာကိုရင်တွေကခံစားချက်တွေကြောင့်ဖြစ်ပေါ်လာမှုတွေပါ။၅နှစ်ကျော်အရွယ်ကလေးတယောက်ဆိုရင်မနစ်ကအကယ်ဒမီပေးပွဲမှာသူကြိုက်တဲ့မင်းသားနေတိုးမရပဲခန့်စီသူရသားလို့ငိုလိုက်တာလူကြီးတွေမနှဲချော့ယူရပါတယ်။သူ့ကိုလိန်ညာပြီးနေတိုးကိုပါအကယ်ဒမီဆုပေးတဲ့အကြောင်းပြောပြရတဲ့အထီအောင်ပါပဲ။မောင်မင်းကြီးသားကနေတိုးအတွက်အကယ်ဒမီရစေချင်တဲ့ခံစားချက်ရှိသူကလေးပါ
။ဒီလိုပါပဲ။ကိုနှစ်သက်တဲ့အားကစားမောင်မယ်တွေအတွက်ပုံကိုယ်တွေအတွက်အသင်းအဖွဲ့အစည်းတွေအတွက်နိုင်ငံအတွက်ခံစားချက်နဲ့ယင်ပြီးချစ်မြတ်နိုးကြတဲ့သူတွေကြီးပါပဲလူငယ်တွေဘဝမှာလည်းခံစားချက်တွေပြင်းပြတတ်ပါတယ်ကိုလှုပ်ချင်တာကိုအောင်မြင်အောင်လှုပ်ချင်တဲ့စိတ်မခံချင်စိတ်ပြောင်းမခံချင်စိတ်စိတ်ပြင်းပြမှုတွေကနေခံစားချက်ကိုပုံဖော်ပြီးကြိုးစားလို့တိုးတက်အောင်မြင်သွားခဲ့တဲ့သူတွေရှိသလိုမိသားစုအိမ်ထောင်ရင်းပြဿနာကြောင့်ပဲဖြစ်ဖြစ်နှလုံးသားရေးရကိစ္စကြောင့်ပဲဖြစ်ဖြစ်မူရစေဝါကြောင့်ပဲဖြစ်ဖြစ်ခံစားပြီးဘဝမှာကြာဆုံးသွားခဲ့တဲ့သူတွေရှိကြပါတယ်။ဒါရီဟာလည်း ခံစားချက်နဲ့ပတ်သက်ပြီးဖြစ်ခဲ့တဲ့အခြေခံအကြောင်းရင်းတွေပါပဲ။လူတွေဟာကိုယ်ခံစားချက်နဲ့ပတ်သက်ပြီးယင်းဤယာမိတ်ဆွေညီအကိုမောင်နှမမိခင်ဖခင်တွေကိုယဉ်ဖွတ်တတ်ကြပါတယ်။ဝင်ကတတ်ကြပါတယ်။ဒါမှလည်းယင်းထဲမှာတူတဲ့ခံစားနေတဲ့အကြောင်းအရာတွေဟာပေါ်ပါသွားတတ်ပါတယ်။တကယ်ဆိုရင်ခံစားချက်ဆိုတာအလွန်တရာမှကျေပြန့်လှပါတယ်။
လူတော်တော်များများနှစ်သက်တဲ့သချင်းလေးတစ်ပုဒ်ရှိပါတယ်။ဒေါက်တာစန်းခက်လေးရေးသားပြီးကွယ်လွန်သွားရှာပြီးဖြစ်တဲ့အဆိုတော်ဆိုင်းတီဆိုင်တီဆိုခဲ့တဲ့ပျောက်ဆုံးနေသောနိဗ္ဗာန်ဘုံဆိုတဲ့ခေါင်းစဉ်နဲ့သချင်းလေးပါရှင်။အဲ့ဒီသချင်းလေးကိုကြားတိုင်းငယ်ဘဝကိုပြန်မြင်အောင်မိပြီးလွမ်းဆွတ်တယ်လို့ခံစားရတတ်ပါတယ်။ငယ်ငယ်ကတငယ်ချင်းတွေကိုလည်းပြည့်တွေ့ခြင်းမိတယ်။ပြန်မရနိုင်တော့တဲ့အရင်နှုန်းကအခြေအနေတွေကိုပြန်လိုခြင်းမိတယ်။စိတ်ကူးရင်ခံစားချက်တွေနဲ့ပေါ့ရှင်။ဘယ်တော့မှမယိုးနိုင်တဲ့သချင်းလေးပါတခြားလူငယ်တွေကဏ္ဍမှာလည်းအင်မတန်ကောင်းတဲ့အချစ်သချင်းလေးတွေရှိတတ်ပါတယ်တိုက်ဆိုင်တဲ့သူတိုင်းနှစ်သက်ကြတဲ့သချင်းလေးတွေအများကြီးရှိပါတယ်လူငယ်တွေတဘာဝရင်ခုန်ကြတဲ့အရွယ်တွေဆိုတော့ခုခေတ်သချင်းလေးတွေကသူတို့အတွက်သူတို့စိတ်ကြိုက်ပဲပေါ့ရှင်အချို့စာသားလေးတွေဆိုရင်အခုခေတ်လူငယ်တွေသာမကကျမတို့တောင်ဟိုးငငယ်ကဘဝကိုအမှတ်ရစေတတ်တဲ့အထိခံစားရစေပါတယ်။နုပညာဆိုတဲ့အတိုင်းစိတ်ကိုအမြဲတမ်းလန်းဆန်းနှုတ်ပြအောင်ခံစားချက်ပေးစွမ်းနိုင်ပါတယ်ရှင်
။ကျွန်တော်တို့ငယ်တုန်းကတငယ်ချင်းတစ်ယောက်လေးချစ်သူနဲ့အဆင်မပြေဖြစ်လို့စိတ်ညစ်ညစ်နဲ့အရက်တွေမူပြီးသူ့ချစ်သူရဲ့အိမ်ရှိမှာခံစားချက်တွေပောက်ကွဲရင်ဖွင့်ပြလိုက်တာဘာပြောကောင်းမလဲ။ကောင်းမလေးမိဘကရက်ခွက်ယုံကိုတိုင်လို့ရက်ခွက်ယုံကခေါ်ပြီးပညာပေးတာဒီကောင်ရဲစခန်းကိုမရောက်တာကံကောင်းတယ်လို့ပဲပြောရမှာပါသူ့ရဲ့ခံစားချက်ကအလွန်ကိုပြင်းထန်တာကိုကျွန်တော်တို့မန္တလေးတက္ကသိုလ်မှာတက်တုံးတစ်ခါကပေါ့ကျွန်တော်တငယ်ချင်းကသူကြိုက်နေတဲ့ကောင်မလေးရဲ့အဆောင်ကိုဂစ်တာလိုက်ထီးပေးဖို့ကျွန်တော်တို့တငယ်ချင်းတွေကိုကမ်းလှမ်းပါတယ်သူ့ကောင်မလေးကိုသူပြောထားပြီးပြီတဲ့ညကျရင်အဆောင်မှာဂစ်တာလာထီးမယ်ဆိုတဲ့အကြောင်းကိုပေါ့သူ့ကောင်မလေးကအပြင်ဆောင်မှာနေတာလေအဆောင်မူးကတက်ထွက်အငိမ့်စားပုတ်ကြီးလို့ပြောပါတယ်ဒါနဲ့ကျွန်တော်တို့တွေလည်းည9နာရီလောက်မှာအတူသွားပြီးဂစ်တာတီးတချင်းဆိုပြီးကိုရော်ချောအတွက်ကူညီကြတာပေါ့ဗျာတငယ်ချင်းကပြောပြထားပါသေးတယ်သူကောင်မလေးကကျွန်တော်တို့တွေဂစ်တာလာတီးရင်စားဖို့လက်ဖက်တုပ်ဝယ်ထားပေးမယ်တဲ့ဒါနဲ့ကျွန်တော်တို့လည်းအတန်ကုန်ဟဲရင်လက်ဖက်တုပ်မျောတဲ့တီးတွေဆိုကြတာပေါ့လက်ဖက်တုပ်တော့ဘယ်စီနေမှန်းမသိခင်မှာပဲကျွန်တော်တငယ်ချင်းကောင်မလေးရဲ့အဆောင်မိုးပေါ်ကိုခဲနှလုံးကြတဲ့ကြားလိုက်ပါတယ်။အဲ့ဒီမှာတည်းမဲအဆောင်မူးအင်ရှင်အဖိုးကြီးကငက်ကြီးတောင်ဓာဆွဲပြီးထွက်လာပါလေရောဗျာ။ညလရောင်အောက်မှာဆိုတော့ညမမောင်လရောင်အောက်မှာဆိုတော့ဓာရောင်ကလက်လက်လက်လက်နဲ့ပေါ့ဗျာ။ပြီးတော့အဖိုးကြီးကကျွန်တော်တို့ပောက်တယ်ထင်ပြီးဟိတ်ကောင်တွေဒီကျင်ကောင်းကောင်းကြီးกว่าအင်ခေါင်မိုးပေါ်တော့ခဲနဲ့မထုနဲ့လို့ကြိန်ဝါပါတယ်။ကျွန်တော်တို့တွေလည်းမဟုတ်ရတဲ့အကြောင်းမျက်နှာငယ်လေးတွေနဲ့တောင်းပန်ပြီးပြန်လစ်ပြေးခဲ့ရတာပေါ့ဗျာလက်ဖက်တုပ်တော့ဘယ်စီနေမှမသိခဲ့ပါဘူးရေကုန်ခဲ့ရတဲ့ခံစားချက်ကိုအခုထိပြန်လည်မြင်အောင်မမိနေနေသေးပ
ါသတ္တရှင်များရှင်အခုနားဆင်ခဲ့ရတဲ့အတိုင်းပါပဲလူတိုင်းမှာခံစားချက်တွေများစွာရှိဖြစ်ပါတယ်ဘဝတစ်လျှောက်လုံးမှာဆိုရင်ခံစားချက်တွေအပုံအပင်ရှိကြမှာပါဒီလိုပါပဲကျမတို့ကိုဖန်ဆင်းထားတဲ့ဘုရားရှင်ဟာလည်းခံစားချက်နဲ့ဖန်ဆင်းခဲ့တာပါပုံသဏ္ဍာန်တော်နဲ့အညီဖန်ဆင်းခဲ့ပြီးသူဖန်ဆင်းထားတဲ့လူသားတွေဟာဘုရားရှင်နဲ့အတူမိတ္တဟာယဖွဲ့စေလိုတယ်ဘုရားရှင်ရဲ့အလိုတော်အတိုင်းအသက်ရှင်စေလိုပါတယ်ခရစ်တော်ဘုရားရှင်ဟာလည်းခမည်းတော်သခင်ဘုရားရဲ့အလိုတော်အတိုင်းခံစားချက်နဲ့မေတ္တာပြခဲ့တာပါသူ့ရဲ့အသက်နဲ့ယဉ်ပြီးအပြစ်သားကျမတို့တွေအတွက်အသက်ဆုံးပြီးအပြစ်ကနေရွေးနှုတ်ခဲ့တာဟာချစ်မြတ်နိုးတဲ့ခံစားချက်မပါဘဲနဲ့တော့မဖြစ်နိုင်ပါဘူး။
အဲကြောင့်လေဓမ္မတိမဆိုထားတဲ့ခံစားရစုကျေစုမင်္ဂလာရေတွက်လို့ချီးမွမ်းကုန်နိုင်တဲ့အကြောင်းဖွဲ့ဆိုထားတဲ့ခရစ်တော်အတွက်ခံစားချက်တခြင်းလေးကိုနာတော်တာစင်သူမိတ်ဆွေတို့လည်းကြားမိတဲ့အခါတိုင်းခံစားနားလည်နိုင်ကြပါစေလို့ဆန္ဒပြုလိုက်ပါတယ်။ဒီကနေ့အစီအစဉ်ကိုဒီလောက်နဲ့ပဲရန်နာလိုက်ပါရစေ။နောက်နေ့များမှာလည်းပြည့်စုံများနဲ့ပြန်လည်ဆုံတွေ့ပြီးအခြားသောအသက်တော်အကြောင်းအရာလေးတွေကိုထပ်မံပြီးဆွေးနွေးကြတာပေါ့။တောတရှင်ပြည့်စုံပေါင်းမင်္ဂလာပေါင်းနဲ့ခံကြောင်းပါစေလို့ဆုမွန်ပေါင်းပေးလိုက်ပါမယ်။
မရနိုင်ခဲ့စဉ်းစားကြည့်စမ်း
ကြားခဲ့ရတဲ့အစီအစဉ်နဲ့ပတ်သက်ပြီးမိတ်ဆွေများ